မြန်မာနိုင်ငံမှာရန်ကုန်မြို့အပါအဝင်မြို့ကြီးတွေနေရာအတော်များများမှာအသေးစားပေါက်ကွဲမှုတွေခက်ဆစ်ဆိတ်ဖြစ်လာတာကြောင့်ပြည်သူတွေဟာသူတို့ရဲ့လုံခြုံရေးကိုစိုးရိမ်နေကြပါတယ်။လမ်းတွေပေါ်စစ်စင်းမင်းမြမှုတွေများလာတဲ့အတွက်အပြင်ထွက်ရင်သတိနဲ့သွာလာနေကြရတယ်လို့ပြည်သူအများကပြောကြပါတယ်။လုံခြုံရေးအတွက်စိုးရိမ်ရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြပေးပါမယ်ခင်ဗျာ။
ဖေဖော်ဝါရီလ၁ရက်နေ့ကဆီယနာသိမ်းပြီးနောက်နိုင်ငံတော်မှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေရှိနေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့စန့်ကျင်သူတွေကြားလက်နက်ကန်ပဏိပက္ခတွေလည်းရှိလာပါတယ်။ဒီလိုပြည်တွင်းမှာမငြိမ်မသက်မှုတွေရှိနေချိန်ရန်ကုန်မြို့အပောင်ဝင်နေရာဒေသတော်တော်များများမှာပောက်ကွဲမှုတွေဖြစ်လာပါတယ်။ဘသူလက်ချက်မှမသိရတဲ့ပောက်ကွဲမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတာကြောင့်ပြည်သူတွေဘက်ကလည်းသတိနဲ့သွာလာနေကြရပါတယ်။လက်ရှိပောက်ကွဲမှုတွေထဲမှာရန်ကုန်မြို့မှာပောက်ကွဲမှုတွေအများဆုံးဖြစ်နေပြီးရက်ကွက်အုပ်ချုပ်ရေးရုံးအနီးတဝိုက်နေရာတွေနဲ့ကျောင်းတွေလမ်းသွားလူလာများတဲ့လမ်းစုံနေရာတွေမှာလည်းပောက်ကွဲတာတွေဖြစ်နေပါတယ်။စစ်ကောင်စီတပ်တွေနဲ့ရဲတွေစောင့်ချက်ကင်းလည်နေတဲ့ကြားမှာပဲပောက်ကွဲနေရာတွေဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ပြီးတာနဲ့ချက်ချင်းဆိုသလိုစစ်တပ်နဲ့ရဲတွေရောက်လာပြီးအဲ့ဒီနားမှာပိတ်ဆို့စစ်ဆေးတာတွေရှိနေလို့မျိုးရင်းသွာလာရေးကိုအရင်ကထက်ပိုးပြီးဂရုစိုက်နေရတယ်လို့ရန်ကုန်မြို့ခံတအူက VOA ကိုပြောပါတယ
်စစ်စည်းတာဘာညာရှိတယ်ဆိုတဲ့နေရာတွေကိုကျွန်တော်တို့ကရှောင်ပွင့်ပြီးသွားတာပေါ့သွားပစ်တယ်ဆိုရင်တော့ဟိုသူတို့စစ်စည်းတဲ့နေရာတွေကိုစစ်စည်းတယ်လို့တည်င်းကြတဲ့နေရာတွေကိုကျွန်တော်တို့ကလေ့လာပြီးတော့အဲ့ဒါတွေတော့မတွေ့အောင်သွားတာပေါ့နော်ဖြစ်တတ်နိုင်သေးရကျွန်တော်တို့ဘာမှလုပ်လို့တော့မဟုတ်ဘူးကို့မှာဘာမှတန်နေရရှိတဲ့ပစ္စည်းလည်းမရှိဘူးဒါပေမဲ့ဟိုပြတ်နိုင်တော့အဲ့လိုဟိုအနေနဲ့မတွေ့ချင်ဘူးပေါ့ဒီအဲ့ဒီကိစ္စတွေဖြစ်နေတဲ့အခါကျတော့ဟိုတတ်နိုင်တယ်လို့အပြင်ကိုသွားတာကိုလျှော့လိုက်တာပေါ့နော်ဟိုဟိုလုံချုံအောင်စောင့်ရှောက်နေရတဲ့အနေထားပေါ့
အသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့တဲ့ရန်ကုန်မြို့တစ်ဖက်ကတွန်တေးမြို့မှာလည်းစစ်တပ်နဲ့ရဲတွေအသွာအလာစိတ်နေတယ်လို့တွန်တေးဒေသခံတို့ကပြောပါတယ
်ကျွန်တော်တို့မသွားနိုင်တာတစ်ချက်နဲ့ပြီးတော့ဆန်းချက်ကတော့အရှိမရှိတယ်မသိဘူးခင်ဗျာဘာလို့ရှိတယ်ဆိုကျွန်တော်တို့တခြားနားကဖတ်ပြီးတော့သွားရမှာအဲ့လိုပေါ့ခိတ္တကတော့မမြင်နိုင်ဘူးအဲ့လိုမျိုးပေါ့မနေ့ကညတော့သူတို့အရင်တော့ကျင်းထားတယ်ဆိုရင်ငါအရှိရရဲသားပြီးပါမယ်ပြင်းစကားကြီးပါမယ်ပြင်းစံကြယ်တွေတုံးကြီးပြီးတော့ပါမယ်အဲ့လိုမျိုးပေါ့မင်းရအညာကြတာတော့မဟုတ်သူကအရှင်းမှာရဲကားကြီးတော့ပဲပြင်းစံပြသွားလိုက်တယ်ပြောကတော့ငါမင်းရှင်မင်းကနေမှာစံကြယ်တတိမစိကာညာစံတာတဲ့အဲ့လိုမျိုးသူကလိုပြန်ပြီးတော့တိုက်တဲ့ပုံစံမျိုးနဲ့ပတ်တာပတ်တာလည်းနည်းနည်းစိတ်တယ်ပေါ့
မွန်ပြည်နယ်ကမြို့နယ်တချို့မှာလည်းပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်မေလာ၁၂ရက်နေ့ကမော်လမြိုင်တံဖြူစီရက်နဲ့တထုံမြို့နယ်တို့မှာပောက်ကွဲမှုတွေဆက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဘုံနဲ့ကြာတာပရိနေတို့ကလည်းရင်းမြုံနယ်မှာဘုံပောက်ကွဲခဲ့ပြီးလူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုလိုမွန်ပြည်နယ်ထဲမှာပောက်ကွဲမှုတွေကြောင့်အစ်စ်အစ်စ်အမင်းမြန်တွေပုံများလာတယ်လို့ဒေသခံတွေကပြောပါတယ်
။အဲစာတင်ကြောင်တို့နေဒီနားတဝိုက်မှာပဲသူတို့ကဘုံနေလိုက်စစ်တာတို့ပါညာတို့တွေ့ရတယ်။ဒီတက်တလောမှာဆိုရင်စာတင်ကြောင်တို့ပါညာဆိုအနားတဝိုက်ကိုသွားမယ်ဆိုရင်တော့နည်းနည်းသတိချရတာပေါ့နော်။အာပြီးတော့ဟိုမှာဆိုင်ကယ်နဲ့သွားမယ်ဆိုရင်ဆိုင်ကယ်ထဲမှာဟိုဟိုပါတီစီတွေပါလဲပေါ့နော်အာအဲ့လိုမျိုးခုရဲ့ဟိုပါပေါ့ဆိုင်ကယ်ထဲမှာဟိုနည်းနည်းပြန်စစ်ရတာပေါ့နော်စစ်ပြီးတော့အာစာရွက်စာတမ်းတွေဥပမာညှိစွန်းနေတဲ့ဟာရှိနိုင်တာပေါ့နော်အဲ့ဒီဟာတွေပဲနည်းနည်းသိထားရတယ်ပေါ့သူတို့ဟိုဆိုင်ကယ်ဘောက်တို့ဖွင့်မယ်ကားတို့ဖွင့်မယ်ဆိုရင်တစ်ခုခုပေါ့နော်မတင်ကားစရာတွေ့ရင်တော့ဟိုလေးယူမှကြောက်တော့လေအဲ့အဲ့ဒီဟာတွေနည်းနည်းလေးသိထားပြီးတော့ဟိုတော့သွာလာရတယ်ပေါ့
စစ်တပ်နဲ့ရဲတွေရဲ့ကင်းလှည့်သွာလာနေတဲ့ကြားမှာလက်တယ်မပေါ်တဲ့ပောက်ကွဲမှုတွေဖြစ်နေပြီးဒါတွေကြောင့်လမ်းပေါ်သွာလာနေတဲ့ရင်တွေကိုတားဆီးရှာဖွေစစ်ဆေးတာနဲ့မတင်ကားသူတွေကိုဖမ်းဆီးတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုတချို့ကတော့စူပူမှုဖြစ်အောင်ရည်ရွယ်သူတွေလုပ်နေတာဖြစ်တယ်လို့စစ်ကောင်စီကပြောကြားထားပါတယ်ရှင
်အလိမ္မာပြောပြပေးခဲ့တာပါခင်ဗျာ